အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့ယူကရိန်းခီးစဉ်ဒုတိယမြောက်နေ့ဒီကနေ့ကြာသပတေးနေ့မှာကီးဖ်မြို့တော်ကိုလှည့်ပတ်လေ့လာခဲ့သလိုယူကရိန်းစစ်တပ်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့စစ်လက်နက်ပစ္စည်းတွေကိုကြည့်ရှုခဲ့ပါတယ်။အမေရိကန်ကလှူဒန်းထားတဲ့ခြေကားတွေလက်နက်တွေယင်တွေကယူကရိန်းစစ်သားတွေရဲ့အသက်ကိုဘလို့ကာကွယ်ပေးနိုင်ခဲ့တယ်ဆိုတာကိုယူကရိန်းစစ်တပ်တာဝန်ရှိသူတွေကဝန်ကြီးဘလင်ကင်ကိုရှင်းပြခဲ့ပါတယ်။Kiev Ops Plus အရက်မှရှိတဲ့နေကြားဆောင်တပ်စခန်းတစ်ခုကဘန်ကာတစ်ခုတည်းကိုလည်းအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဝင်ရောက်လေ့လာကြည့်ရှုပါတယ်။ယူကရိန်းနေကြားဆောင်တပ်တရဲ့ရဲရဲမှုကိုအတိအမှတ်ပြုလေးစားဂုဏ်ယူကြောင်းပြောကြားပါတယ်။သူ့ရဲ့ခီးစဉ်ပထမနေ့ဖြစ်တဲ့ဗုဒ္ဓနေ့ကတော့ယူကရိန်းအတွက်အမေရိကန်ကဒေါ်လာ1ဘီလီယံဘိုးအကူအညီသစ်တွေပေးမယ့်အကြောင်းကြေညာခဲ့ပါတယ်။အဲဒီအကူအညီတွေထဲမှာလေကြောင်းရန်ကာကွယ်ရေးလက်နက်ကိရိယာတွေလက်နက်ကြီးကြီးတွေတင်ကားဖြတ်လက်နက်တွေအရင်တည်းကပေးဖို့ကတိပြုထားတဲ့ Abrams တင်ကားတွေအတွက်ကြီးတွေနဲ့တခြားပစ္စည်းကိရိယာတွေပါဝင်ပါတယ်ရှင်။